1999ခုအောက်တိုဘာလ26ရက်တထုံမြို့မြန်စိမ်းကျောင်းတိုက်အတွင်ရှင်ကျင်းပသည့်စုပေါင်းဘုံကထိန်စုပေါင်းဘုံကထိန်လျာတင်ကန်းဆက်ကလူတံပွဲအခမ်းအနား၌ဟောအနုမောဒနာတရားအဖြစ်ဟောကြားအပ်သောဥပ္ပေအလှရှင်တရားတော်တရားကောင်းစဉ်ပါတယ်လေဥပ္ပေအလှရှင်ဥပ္ပေအလှရှင်ဆိုတဲ့အဓိပ္ပာယ်ကတော့ထူးမြတ်သောအလှထူးခြားသောအလှရှင်လို့ဆိုလိုပါတယ်ပြည့်ပြည့်စုံစုံပြောမယ်ဆိုတော့ကောင်းမြတ်သောအလှရှင်ကြီးကျယ်သောအလှရှင်အစဉ်တမ်းမြင်သောအလှရှင်ဆက်ရှိတဲ့အဓိပ္ပာယ်တွေအများကြီးထွက်ပါတယ်။ဥပ္ပေအလှရှင်ဆိုတဲ့စကားရပ်ထဲကအဓိပ္ပာယ်တွေအများကြီးထွက်တဲ့အထက်ကဒီနေ့ကထိန်အလှရှင်များအနေနဲ့ပြောရမယ်ဆိုရင်ဥပ္ပေအလှရှင်ဆိုတာအိုးထူးခြားသောအလှရှင်လို့အဓိပ္ပာယ်ရပါတယ်။ဥပ္ပေအလှရှင်ဆိုတာထူးခြားသောအလှရှင်ကထိန်အလှရှင်များကိုဘာကြောင့်ထူးခြားသောအလှရှင်လို့ခေါ်ရသလဲဆိုရင်ကထိန်အလှဟာထူးခြားသောအလှဖြစ်လို့ပါပဲထူးခြားတဲ့အလှကိုလှူတဲ့အလှရှင်များဟာထူးခြားသောအလှရှင်ပဲပေါ့အဲ့တော့ကထိန်အလှဟာအလှတကာအလှထဲမှာအင်မတန်ထူးခြားတဲ့အလှဖြစ်ပါတယ်အထူးခြားဆုံးအလှဖြစ်ပါတယ်ဘာကြောင့်ကထိန်အလှဟာအထူးခြားဆုံးအလှဖြစ်ရသလဲဆိုရင်အလှတစ်ခုဖြစ်မြောက်ဖို့အတွက်လိုအပ်တဲ့အင်္ဂါရ3ခုနဲ့နှိုင်းယှဉ်ပြီးတော့ကြည်ကြရအောင်အလှတစ်ခုဖြစ်မြောက်ဖို့အတွက်တဏိပြည့်နာဒါနကောင်းမှုတစ်ခုပြုနိုင်ဖို့အတွက်အင်္ဂါရ3ခုလိုအပ်ပါတယ်အဲ့ဒီအင်္ဂါရ3ခုကတော့1သူဝေဝတ္ထုထင်ရှားရှိရမယ်2အလှခံပုဂ္ဂိုလ်ထင်ရှားရှိရမယ်3လှူလို့တန်းလို့တဲ့စေတနာကတာတရားထင်ရှားရှိရမယ်အင်္ဂါရ3ချက်ညီညွတ်ပြည့်စုံမှသာဒါနတစ်ခုပြုဖြစ်ပါတယ်အလှတစ်ခုထမ်းမြောက်အောင်မြင်ပါれအလှတစ်ခုထမ်းမြောက်အောင်မြင်ဖို့အတွက်လိုအပ်တဲ့အဲ့ဒီအင်္ဂါရ3ရက်နဲ့နှိုင်းရှင်ပြီးတော့ကထိန်ဒါနဟာအထူးခြားဆုံးဒါနဖြစ်တယ်ဆိုတာကိုအာယုံပြုကြည့်ရအောင်လူဘယ်ဝိတ္ထုအနေနဲ့ကြည့်မယ်ဆိုရင်ဒီကနေ့တရားနာပိဋကများလှူဒန်းကြရတဲ့လူဘယ်ဝိတ္ထုသည်ကထိန်သင်္ကန်းဖြစ်ပါれကထိန်သင်္ကန်းကြီးဟူသောလူဘယ်ဝိတ္ထုမိမိတို့လှူဒန်းကြရတယ်ကထိန်သင်္ကန်းဆိုတာကတော့ခေါ်ဝေါ်ရလွယ်ကူအောင်ပြောလိုက်ခြင်းပါပဲပြည့်ပြည့်စုံစုံပြောမယ်ဆိုရင်တော့ကထိန်လျာသင်္ကန်းလို့ပြောရမှာပေါ့ဖျားဖြစ်ဖို့ရထားတဲ့ပုဂ္ဂိုလ်ဖျားအလောင်းပုဂ္ဂိုလ်များကိုဖျားလောင်းလျာဖျားအလျာလို့ဆိုရတယ်ဖျားဖြစ်မဲ့ပုဂ္ဂိုလ်ကိုဖျားလျာလို့ဆိုရတယ်လို့ပဲကထိန်ခင်းမဲ့သင်္ကန်းကိုလည်းပဲကထိန်လျာလို့ခေါ်ရပါတယ်ကထိန်ကိုဒကာဒကမများကခင်းခွင့်မရှိပါဘူးတန်ဃာတော်များကသာခင်းခွင့်ရှိပါတယ်တန်ဃာတော်များကထိန်ခင်းမှုအတွေ့သင်္ကန်းကိုသာဒကာဒကမများကလှူဒန်းရခြင်းဖြစ်ပါတယ်ဒါကြောင့်ကထိန်ခင်းနိုင်မှုအတွေ့ရည်စူးပြီးတော့ရာထားပြီးတော့လှူတဲ့သင်္ကန်းမို့လို့ကထိန်လျာသင်္ကန်းလို့ခေါ်ပါတယ်အဲ့ဒီကထိန်လျာသင်္ကန်းလို့ခေါ်တဲ့အတူတူအဖြစ်ကထိန်သင်္ကန်းလို့ခေါ်တဲ့လူဝဲဝတ္ထုကိုမိမိတို့ဒီနေ့လှူဒန်းနေကြရတယ်။အဲ့ဒီကထိန်သင်္ကန်းကိုမိုးဘော်ကြသင်္ကန်းလို့လည်းခေါ်ပါတယ်။မိုးဘော်ကနေမိုးရေပောက်တွေကျလာတာဟာအပေါ်ကနေကောင်းကင်ဘော်ကနေတစုံတစ်ယောက်ကကျဲပက်ဖြန်းချလိုက်လို့မိုးဆက်ကလေးတွေကျလာတာမဟုတ်ပါဘူး။သူ့တဘာဝအတန်ရေကိုရေငွေတွေစုပေါင်းပြီးတော့ကောင်းကင်ဘုံမှာယက်တီနိုင်စွမ်းမရှိတော့တဲ့အခါမှာမွေးရေပေါက်ကလေးတွေဖြစ်နေအလိုအလျောက်ပဲကြက်ဆင်းလာရခြင်းဖြစ်ပါတယ်။ကောင်းကင်ဘုံကကြက်လာတဲ့မွေးရေပေါက်ကလေးတွေဟာဘသူရဲ့ပယောကမှာမပါဘဲနဲ့အလိုအလျောက်ကြက်ဆင်းလာသလိုပဲတန်ဃာတော်များခင်းမဲ့ကထိန်သင်္ကန်းဆိုတာဟာလေတက်ဆိုင်ရာကျောင်းတိုက်ကတန်ဃာတော်တစ်စုံတစ်ယောက်ရဲ့နှုတ်မြတ်ပြီးတော့တရားအဖြစ်ဖြစ်စေတော်ပိုက်သောအဖြစ်ဖြစ်စေတိုက်တွန်းပြီးတော့ရလာတဲ့သင်္ကန်းနဲ့ဆိုရင်ကထိန်မခင်းကောင်းပါဘူးဒီကြောင့်မှကထိန်ခင်းနိုင်မှုအတွက်သက်ဆိုင်ရာတရားဒဂမများကိုကျောင်းတက်ကတန်ဃာတော်တပါးပါးကကထိန်ခင်းဖို့တရားကြီးဒီကြောင့်မှကထိန်ခင်းပါလားဒါမှမဟုတ်ကထိန်ရာတိတော့ရောက်နေပြီကထိန်လူရှင်းတော့မပေါ်သေးဘူးတရားကြီးရဲ့စသည်အဖြစ် တရားရိုက်အားဖြင့်ပဲဖြစ်စေတွယ်ဝိုက်သောနည်းအားဖြင့်ပဲဖြစ်စေကထိန်ခင်းမှုအတွက်ရိတ်အယောင်လေးတောင်မှမပြောကောင်းပါဘူးအမေရင်းအဖေရင်းမြင်ဖြစ်စေကမူကထိန်ခင်းမှုအတွက်တရားရိုက်အားဖြင့်တော့တွယ်ဝိုက်သောအားဖြင့်ကောမပြောကောင်းပါဘူးအဲ့ဒီလိုတရားရိုက်တွယ်ဝိုက်အားဖြင့်ပြောလာလို့ရလာတဲ့သင်္ကန်းနယ်လေကထိန်မခင်းကောင်းပါဘူးအဲ့ဒီသင်္ကန်းနယ်ကထိန်ခင်းလို့လေကထိန်မမြောက်ပါဘူးကထ ကထိန်ခင်းမှာတယ်ကထိန်ခင်းမှုကထိန်လျာသင်္ကန်းဆက်ကချင်းပါတယ်လို့သူတို့သရဆန္ဒနဲ့အလိုအလျောက်လှူဒန်းလာတဲ့သင်္ကန်းနဲ့ဒါကထိန်ခင်းရပါတယ်ဒါကြောင့်အဲ့ဒီကထိန်သင်္ကန်းကိုမိုးပေါ်ကြသင်္ကန်းလို့လည်းခေါ်ပါတယ်နောက်တနည်းအားဖြင့်မသိုးသင်္ကန်းလို့လည်းခေါ်ပါတယ်ခုခေတ်တချို့ကတော့မသိုးသင်္ကန်းလို့ဆိုရင်သာမုံလာပြီးနေမှာ ကျဲလုတ်တဲ့သင်္ကန်းတစားမုံးလာပြီးနေမှာနောက်ဆုံးပိတ်ကထိန်ခင်းတဲ့အကြောင်းတိုင်းမှာလှူတဲ့သင်္ကန်းကိုမှမသိုးသင်္ကန်းလို့ထင်နေကြတယ်မဟုတ်ပါဘူးဒီနေ့လှူကြတဲ့သင်္ကန်းဟာလည်းမသိုးသင်္ကန်းပါပဲဆက်ထားတဲ့ထမင်းနေညတညလွန်သွားပြီဆိုရင်ဒါထမင်းသိုးသွားတယ်လို့ပြောရတယ်အဲ့ဒီလိုပဲကထိန်ခင်းမှုအတွက်လှူဒန်းထားတဲ့သင်္ကန်းကိုဒီနေ့မခင်းပြစ်ဘူးနောက်တနေ့အာယုံတက်တဲ့နော ဒီတော့ကထိန်သင်္ကန်းကိုနောက်တနေ့အာယုံမတက်ခင်အတွင်းမှာတန်ဃာတော်များကပြီးဆုံးအောင်ကထိန်ခင်းကြရပါတယ်ဆိုကြပါစို့မနေ့ဖြန်မှာမနေ့9နာရီမှာအာယုံတက်တယ်ဆိုကြပါစို့အဲမနေ့9နာရီနောက်တနေ့မနေ့9နာရီမထိုးခင်အတွင်းမှာပြီးအောင်ကထိန်ခင်းရတယ်မနေ့4နာရီကျမှာထခင်လဲရတာပါပဲည3နာရီကျမှာထခင်လဲရပါတယ်နော်နောက်တနေ့အာယုံမတက်ခင်အတွင်းတစ်ချိန်ချိန်မှာပြီးအောင်တော့ခင်းရတယ်အဲ့ဒီလို တည့်ရမလွန်မဲနဲ့ခင်းရတဲ့သင်္ကန်းမျိုးဖြစ်လို့လည်းပဲဒီကထိန်သင်္ကန်းကိုမတိုးသင်္ကန်းလို့ခေါ်ပါတယ်နောက်တနည်းအားဖြင့်လဲညက်သင်္ကန်းလို့လည်းခေါ်ပါတယ်တိန်ထဲမှာတန်ဃာတော်များကညက်ကမဝါစာရီနဲ့ညက်တိဒုတိယကမ္မဝါစာနဲ့ရွတ်ဖတ်ပြီးတော့မှကထိန်ခင်းမဲ့ယဟန်ကိုတန်ဃာကသဘောတူညီခြင်းနဲ့ပေးရတယ်တန်ဃာကသဘောတူညီတဲ့ယဟန်တော်ကမှကထိန်ခင်းရတယ်အဲ့ဒီလိုတိန်ထဲမှာည င်္ဂန်လို့ခေါ်ပါတယ်ဒါကတော့တန်ခကံပဲဖြစ်ပါတယ်မနေ့ကလည်းပဲဒီညတ်တို့ကမ္မဝါစာတို့ရဲ့အဓိပ္ပာယ်လေးကိုအကြံဉာဏ်ပြောလိုက်ပြီးသားပါညတ်ဆိုတာကတော့တန်ခတော်ဒီကကြီးညာချက်ထုတ်ပြန်တာပါပဲတန်ခကဒီကိစ္စဒီကိစ္စကိုလုပ်ပါတော့မယ်ဆိုပြီးတော့တန်ခပိဿကိုကြီးညာချက်ထုတ်ပြန်တာကိုညတ်လို့ခေါ်ပါတယ်ညတိဆိုတဲ့ပါဠိကဗမာလိုတော့သိစေခြင်းသိအောင်ကြီးညာခြင်းကာမဝါစာဆိုတော့ကာမကတော့အလုတ်ပါပဲဝါစာကတော့ထုတ်ဖော်ပြီးတော့ပြောတာကာမဝါစာဆိုတာအဆုပြုချက်တင်သွင်းတာရဲ့အတီးပြုချက်ရယူတာရဲ့နှစ်ပိုင်းရှိပါတယ်တန်ခါကဒီကိစ္စဒီကိစ္စကိုလုံနေပါတယ်အဲ့ဒါသဘောမတူဘူးဆိုရင်တန်ခါတွေကတစ်စုံတစ်ယောက်ကထပ်ပြီးတော့ပြောပါသဘောတူတယ်ဆိုရင်တော့အလုံးငြိမ်ငြိမ်သက်သက်နေကြပါသဘောတူလားမတူလားဆိုတာကိုအဆိုပြုချက်တင်သွင်းလိုက်တာဘသူကမှဘာမှချပြီးတော့မပြောတော့ဘူးဆိုရင်တော့ဒါသဘောတူတယ်လို့မှတ်ယူပြီးတော့ဒီကံကိုအတီးပြုတ်လိုက်ပါတယ်အတီးပြုတ်ချက်ရယူလိုက်ပါတယ်တန်ဃာကြီးဒီအမှုကိစ္စကိုလှုပ်လို့ပြီးဆုံးသွားပါပြီဆိုပြီးတော့အဲ့ဒီလိုတန်ဃာအစည်းအဝေးမှာညကမဝါစာတိရွတ်ဖတ်ပြီးတော့မှကထိန်ခင်းရတာဖြစ်တဲ့အတွက်ကြောင့်ဒီသင်္ကန်းကိုညက်သင်္ကန်းလို့ခေါ်တယ်ဒါလေးကိုဘုရားတအဖြစ်နဲ့မှတ်ထားကြရမယ်ကထိန်သင်္ကန်းကိုနံပါတ်1မိုးပေါ်ကျသင်္ကန်းလို့လည်းခေါ်တယ်2မသိုးသင်္ကန်းလို့လည်းခေါ်တယ်3ညက်သင်္ကန်းလို့လည်းခေါ်တယ်ညက်သင်္ကန်းမဟုတ်ဘူးเนาะတချို့ကလည်းပဲအာရပါရညက်သင်္ကန်းညက်သင်္ကန်းလို့ဆိုကြညဟထူပတ်တန်ညက်မဟုတ်ပါဘူးညအသေးလေးနဲ့တန်ဝင်းဘူးသက်ညက်ဖြစ်ပါတယ်အဲ့ဒီလူပဲဝိထုကိုဒီနေ့ကထိန်လူရှင်များကလှူဒန်းကြရပြီအဲ့ဒီလူပဲဝိထုဟာဘလို့ထူးခြားချက်တွေနဲ့ပြည့်စုံတယ်လဲဆိုရင်အဓိကဗရဏအကြဆုံးထူးခြားချက်ကတော့မြတ်စွာဘုရားရှင်ပြညတ်ထားတဲ့မြတ်စွာဘုရားရှင်ရဲ့အာနစက်ဖြစ်တဲ့ဝိနည်းသိက္ခာပုဒ်တချို့ကိုပယ်နှုတ်ပေးနိုင်တဲ့အစွမ်းတတ္တိရှိပါတယ်မိမိတို့လှူဒန်းလိုက်တဲ့ကထိန်သင်္ကန်းဟာကထိန်အာနိသင်ရတဲ့တန်ဃာတော်များကိုမြတ်စွာဘုရားရှင်ရဲ့ဝိနည်းသိက္ခာပုဒ်၅ခုကနေချိန်ကာလအကန့်အသတ်တစ်ခုအတွင်းမှာ တသက်ခွင့်ရအောင်ဖန်တီးပေးနိုင်ပါ रे လောကမှာမြတ်စွာဘုရားရှင်အာနစက်ဖြစ်တဲ့ဝိနည်းသိက္ခာပုဒ်တွေကိုဘယ်လူဘယ်နတ်ဘယ်ဗြမဘယ်တတ္တဝါကမှပယ်လဲမပယ်နှုတ်နိုင်ပါဘူးဖြည့်လဲမဖြည့်ဆွတ်နိုင်ပါဘူးပြုလဲမပြုပြင်နိုင်ပါဘူးမြတ်စွာဘုရားရှင်အာနစက်ကိုဘယ်သူမှကိုယ်သဘောနဲ့ကိုပြုပြင်ဖြည့်ဆွတ်ပြောင်းလဲခြင်းလုပ်လို့မရဘူးဒါပေမဲ့ဒီတရားနာပိဒမှာလှူလိုက်တဲ့ကထိန်သင်္ကန်းကတော့လုံနိုင်ပါ रे သိက္ခာပုဒ်တွေအားလုံးကိုတော့မလုံနိုင်ပါဘူးသိက္ခာပုဒ်၅ခုကိုတော့လုံနိုင်ပါ रे တရားနာပိဒမှာလှူဒန်းလိုက်တဲ့ကထိန်သင်္ကန်းနဲ့တန်ဃာတော်များကကထိန်ခင်းလိုက်ရပြီဆိုရင်ဒီကထိန်အာနိသင်ရတဲ့တန်ဃာတော်များဟာတရင်ရွတ်လာပြီးတော့တရနေ့ကနေစပြီးတော့တပေါင်းလာပြီးနေ့အထိ၅လအတွင်းမှာမြတ်စွာဘုရားပြညတ်ထားတဲ့သိက္ခာပုဒ်၅ခုကိုမလိုက်နာမကျင့်သုံးမဲလဲหนีလို့ရသွားတယ်တနည်းပြောရင်တော့မြတ်စွာဘုရားငကိုကပြည့်ညတ်ထားတဲ့သိက္ခာပုဒ်၅ခုဟာဒီ၅လအတွင်းမှာတော့ကထိန်အာနိသင်ရတဲ့တန်ဃာတော်တွေအတွက်သိက္ခာပုဒ်လို့မဆိုနိုင်တော့ဘူးဒီ၅လအတွင်းမှာဒီသိက္ခာပုဒ်၅ခုမရှိတော့ဘူးလို့သဘောပေါက်လိုက်ရင်ပိုရှင်းသွားမှာပေါ့ဒီသိက္ခာပုဒ်၅ခုကိုဒီ၅လအတွင်းမှာမကျင့်မဲหนีလို့ရတယ်ဆိုတော့ကျင့်မကျင့်လို့လည်းပဲအာဘမတင်သွားဘူးကျင့်စရာမလိုဘူးဆိုပြီးတော့မလေးမဆပြုလောက်တာတော့မဟုတ်ပါဘူးမြတ်စွာဘုရားကိုယ်တိုင်ကိုယ်ကဒီသိက္ခာပုဒ်၅ခုမကျင့်လဲရတယ်သိက္ခာပုဒ်၅ခုမရှိတော့ဘူးဆိုတဲ့အဓိပ္ပာယ်မျိုးပြောတာပါတပေါင်းလာပြီးကြော်သွားရင်တော့မူလအတိုင်းပဲပြန်ပြီးတော့ကျင့်သုံးရမှာပဲပေါ့အဲဒီလိုမြတ်စွာဘုရားရှင်အာနစက်ဖြစ်တဲ့သိက္ခာပုဒ်တွေကိုအမှန်တန်ကြီးကျယ်ခမ်းနားတဲ့ဘယ်ဒါနကုသိုလ်ကမှလည်းမပယ်နှုတ်နိုင်ပါဘူးဘလောက်ကြီးကျယ်တဲ့တိလကုသုကမှလည်းမပယ်နှုတ်နိုင်ဘူးဘလောက်ကြီးကျယ်တဲ့ဘာဝနာကုသုကမှလည်းမပယ်နှုတ်နိုင်ပါဘူးစင်တန်မြင်လာပါတယ်ဆိုတဲ့ဝိပဿနာကုသုတွေမကုသုတွေအဲ့ဒီလောကုတ္တရာကုသုတွေကလည်းမြတ်စွာဘုရားရဲ့အာနစက်တွေကိုမပယ်ဖြတ်နိုင်ပါဘူးဒီကနေ့တရားနာပိဒမှာလှူဒန်းရတဲ့ကထိန်အလှူတစ်ခုဒီကသာလျှင်မြတ်စွာဘုရားရဲ့သိက္ခာပုဒ်၅ခုကိုခိတ္တခဏပယ်ဖြတ်ပြီးနိုင်ပါတယ်အဲ့ဒါကအင်မတန်ထူးခြားတဲ့ထူးခြားမှုတစ်ခုပါပဲအဲ့တော့တရားနာပိဒါနရဲ့ကထိန်သင်္ကန်းကနေပယ်ဖြတ်ပေးလိုက်တဲ့သိက္ခာပုဒ်၅ခုကဘာလဲဆိုတော့နမတိကတော့အနာမန္တစာရပါဠိလိုအနာမန္တစာရဗမာလိုအဓိပ္ပာယ်ကတော့တန်ဃာတော်များဟာငကိုတို့ကသိက္ခာပုဒ်တစ်ခုရှိတယ်မြို့ထဲရွာထဲကဒကာဒကမအိမ်တအိမ်အိမ်ကစွန်စာပင့်ထားတယ်ဆိုရင်အဲ့ဒီအိမ်မှာပင့်ထားတဲ့ဆွမ်းကိုမစားခင်မှာပဲဖြစ်ဖြစ်ဆွမ်းစားပြီးနောက်ပိုင်းဆွမ်းစားကအပြန်နောက်ပိုင်းမှာပဲဖြစ်ဖြစ်အပြန်ဆိုတာလမ်းခရီးအပြန်နဲ့ပြောတာမဟုတ်ဘူးတစ်နေ့လုံးပါဝင်ပါလေအဲ့ဒါအဲ့ဒီဆွမ်းမစားခင်အချိန်မှာပဲဖြစ်ဖြစ်စားပြီးတဲ့နောက်ပိုင်းမှာပဲဖြစ်ဖြစ်ယူတဲ့ယူတဲ့အကြောင်းကိစ္စတစ်ခုခုနဲ့ထက်เสียရှိတယ်ဆိုရင်ကျောင်းတိုက်ထဲမှာရှိတဲ့ထင်ရှားတဲ့မိမိရဲ့မျက်မှောက်မှာထင်ရှားတဲ့တန်ခါတစ်ပါးပါးကိုပန်ပြောပြီးတော့မှသွားရတယ်တပိတော့ဘယ်သွားမလို့ပါဖေယားဘာကိစ္စလေးနဲ့ဘယ်နေရာကြွမလို့ပါဖေယားစသည်အားဖြင့်သင်္ချာရှိတဲ့ယဟန်တန်ကတဘာဘာကိုပန်ပြောပြီးတော့မှမြို့ထဲရွာထဲသွားခွင့်ရှိတယ်ဘယ်သူမှမပန်ပြောဘဲနဲ့ငါဆရာတော်ပဲဘယ်သူမှမပြောငါသွားခြင်းရသွားမယ်ဟိုငါသွားခြင်းရသွားတာပဲမဟုတ်တာသွားလို့တာမှမဟုတ်တာကိုယ်သဘောနဲ့ကိုယ်သွားမယ်ဘာဖြစ်လဲအချိန်တန်ပြန်လာမှာပဲဥစ္စာအဲ့ဒီလိုကိုယ်သဘောနဲ့ကိုယ်ဘယ်သူမှမလျှောက်ထားဘဲနဲ့မပန်ပြောဘဲနဲ့အကြောင်းမကြားဘဲနဲ့ကိုယ်သဘောနဲ့ကိုယ်ယူတဲ့ယူရဲကိုသွားခွင့်မရှိပါဘူး။ကျောင်းလိုက်ထဲမှာရှိတဲ့တန်ခါတစ်ပါးပါးကိုမပန်ပြောဘဲနဲ့သွားရင်အပြစ်ရှိပါတယ်။အာဘတ်သက်ပါတယ်။အခုကထိန်အာနိသင်ရသွားပြီဆိုရင်တော့တရားနာပိဒမှာလှူလိုက်တဲ့ကထိန်သင်္ကန်းကိုကထိန်သုံးပြုပြီးတော့ကထိန်ခင်းလိုက်လို့ကထိန်အာနိသင်ရသွားပြီဆိုရင်ယူတဲ့ယူရဲကျောင်းကိစ္စရှိလို့သွားရမယ်ဆိုရင်ဘယ်သူမှမလျှောက်ထားမပန်ပြောအကြောင်းမကြားဘဲနဲ့လေလွတ်လွတ်လပ်လပ်ကိုယ်သဘောနဲ့ကိုသွားလို့ရပါပြီ။အဲ့လိုသွားလိုက်ချင်းကြောင့်လည်းပဲဘာအဘမမတင်ပါဘူးဘာအပြစ်မှမရောက်ပါဘူးသို့တော်လည်းပဲယဉ်ကျေးမှုစည်းကမ်းအရတော့ပြောရမှာပေါ့ပဲသွားတယ်ဘာလုပ်တယ်ဒါလေးပြောမှလည်းပဲအကြောင်းမှရှိတဲ့တန်ဃာတော်တွေကဟောပဲကူတော့ပဲသွားတာပဲအကြောင်းကိစ္စတစ်ခုခုရှိတဲ့အခါမှာဆက်သွယ်လို့ရတာပေါ့ပြောလို့ဆိုလို့ရတာပေါ့သို့တော်လည်းပဲသိက္ခာပုဒ်အရတော့အဘမတင်တော့ပါဘူးဒါကထိန်အလူကထိန်အလူကနေပြီးတော့ပယ်နှုတ်ပေးလိုက်တာပါပဲနောက်တစ်ခုကတော့အတ္တမာဌာနစာရတဲ့အတ္တမာဌာနစာရဆိုတာကတော့တန်ဃာတော်များဟာတိစီဝရိအဋ္ဌံပြင်ထားတဲ့သင်္ကန်းကိုတ တညမှာကိုယ်နဲ့ကင်းကွာပြီးတော့နေခွင့်မရှိပါဘူးမိမိတိစီဝရိဒိဋ္ဌံတင်ထားတဲ့သင်္ကန်းဧကတိရေသင်္မာရေနှစ်ထပ်သင်္ကန်းကြီးရေဒီသုံးတွေကိုနောက်တနေ့အာယုံတက်တဲ့အချိန်မှာကိုယ့်ရဲ့နှစ်တောင်းတော်အပဝင်းကျင်အတွင်းမှာရှိနေရမယ်ခန္ဓာကိုယ်မှာဝတ်ထားလို့ပဲဖြစ်ဖြစ်မဝတ်ရင်လည်းပဲကိုယ့်ရဲ့နှစ်တောင်းတော်နားလေးမှာခောက်ထားပြီးတော့ပဲဖြစ်ဖြစ်ရှိနေရမယ်ကိုယ့်ရဲ့နှစ်တောင်းတော်အတွင်းမှာအဲ့ဒီတိစီဝရိဒိဋ္ဌံတင်ထားတဲ့သင်္ကန်းသုံးတွေမရှိဘူးဆိုရင်အာဘတ်တင်သွားပြီအပြစ်ရှိသွားပြီဒီနေရာမှာလည်းတိစီဝရိဒိဋ္ဌံဆိုတဲ့အဓိပ္ပာယ်လေးကိုနည်းနည်းလေးအာရုံပြုကြည့်ရအောင်တိစီဝရိဆိုတာကတော့တိဆိုတာကတော့သုံးခုပါပဲစီဝရိကတော့သင်္ကန်းပဲပေါ့အဲ့ဒီဝိနည်းတိစီဝရိအဋ္ဌံတင်နေဆိုတာကတော့ဧကတိတစ်ခုကိုလည်းပဲဤသင်္ကန်းကိုဧကတိဖြစ်နေအသုံးပြုပါမယ်ဧကတိမှတ်မှတ်နဲ့အသုံးပြုပါမယ်ဒီလိုဋ္ဌံတင်ထားရတယ်သင်္ပိုင်ကိုလည်းပဲဒီသင်္ပိုင်ဒီသင်္ကန်းလေးကိုသင်္ပိုင်အဖြစ်နဲ့အသုံးပြုပါမယ်သင်္ပိုင်ဖြစ်နေအသိမှတ်ပြုပြီးတော့သုံးပါမယ်သင်္ပိုင်မှတ်မှတ်သုံးပါမယ်လို့ဋ္ဌံတင်ထားရတယ်နှစ်ထပ်သင်္ကန်းကြီးကိုလည်းပဲဒီသင်္ကန်းကြီးကိုနှစ်ထပ်သင်္ကန်းကြီးဖြစ်နေအဋ္ဌံတင်ပါလေနှစ်ထပ်သင်္ကန်းကြီးမှတ်မှတ်နဲ့အသုံးပြုပါမယ်လို့ဧကတိတထေသင်္ပိုင်တထေနှစ်ထပ်သင်္ကန်းကြီးတထေသင်္ကန်း၃လေကိုအဋ္ဌံသူ့ဆိုင်ရာဆိုင်ရာနာမည်တွေနဲ့အဋ္ဌံတင်ပြီးတော့ထားရတယ်၃နဲ့ထပ်ပို့ပြီးတော့အဋ္ဌံတင်လို့မရအဲ့ဒီ၃လေကိုတိစီဝီနီတိစီဝရိအဋ္ဌံတင်တယ်လို့ခေါ်ပါတယ်အဲ့ဒီတင်ထားတဲ့သင်္ကန်းကိုခုနပြောတဲ့အတိုင်းအာယုန်တက်တဲ့အချိန်မှာကိုယ်နှစ်တောင်းတော်အတွင်းမှာရှိနေရမယ်မရှိရင်အာဘတ်တက်ပါလေတိစီဝရိဒိဋ္ဌံဆိုတဲ့နေရာမှာတိစီဝရိကနှစ်မျိုးရှိတယ်ခုပြောခဲ့တာကဝီနီတိစီဝရိဒုတင်တိစီဝရိဆိုတာကလည်းရှိသေးတယ်ဒုတင်ဆောင်တဲ့ပုဂ္ဂိုလ်များလည်းပဲသင်္ကန်း၃တဲ့ပဲသုံးရတယ်အဲ့ဒီဒုတင်တိစီဝရိဆိုတာကတော့၃တဲ့ထက်ပိုပြီးတော့လုံးဝထားခွင့်မရှိဘူးသင်္ကန်းကြီးရဲ့သင်္ပန်းရဲ့ဧကတိရဲ့ဒါပဲထားရခုနဝီနီတိစီဝရိဒိဋ္ဌံတင်တဲ့လူက၃တဲ့ကူတာယဟန်တော်က၃တဲ့ကူသာဒီသင်္ပိုင်မှမှဧကတိမှမှသင်္ကန်းကြီးမှမှနဲ့ဒိဋ္ဌံတင်ထားတာကျန်တဲ့သင်္ကန်းတွေကတော့ဆယ်စုံပဲဖြစ်ဖြစ်အစုံတရာပဲဖြစ်ဖြစ်အစုံတသိမ်းပဲဖြစ်ဖြစ်အစုံတကလေးပဲဖြစ်ဖြစ်ပရိက္ခာရဆောလဒိဋ္ဌံလို့ခေါ်တဲ့တာမန်အဝတ်ဖြစ်တာမန်အသုံးဆောင်သင်္ကန်းအဖြစ်နဲ့ပဲအဒိဋ္ဌံတင်ထားလို့ရှိရင်အစုံပေါင်းများစွာသိသိထားပိုင်ခွင့်ရှိပါတယ်သိသိထားလို့လည်းပဲဘာအဘမှမသိမ်းပါဘူးဒုတင်တိစီဝရိဆောင်တဲ့ပုဂ္ဂိုလ်ကတော့၃တဲ့ကလွဲလို့ဘာသင်္ကန်းမှမထားရဘူး။သင်္ပိုင်လေးလည်းတစ်ခုတော့ပို့ထားလိုက်ဦးမယ်လေ။ဧကတိလေးတစ်ခုတော့ပို့ထားလိုက်ဦးမယ်လေလို့ထားခွင့်မရှိပါဘူး။သင်္ကန်း၃တဲ့ပဲထားရပါတယ်။ဒီတော့ယဟန်တော်များသင်္ကန်းအသုံးပြုတဲ့နေရာမှာ၃နည်းရှိတယ်ပေါ့။ရှိရှိဒီမှာသင်္ကန်းအားလုံးကိုပရိက္ခာရဆောလအဋ္ဌံလို့ခေါ်တဲ့တာမန်အသုံးဆောင်သင်္ကန်းအဝတ်သင်္ကန်းဖြစ်နေပဲအဋ္ဌံတင်ပြီးတော့ထားတာ။နောက်တစ်ခုကတော့ဝိနည်းတိစီဝရိအဋ္ဌံလို့ခေါ်တဲ့သင်္ကန်း၃တဲ့ကိုတော့သင်္ပိုင်မှတ်မှတ်ဧကတိမှတ်မှတ်သင်္ကန်းကြီးမှတ်မှတ်နဲ့အသုံးပြုပါမယ်လို့အဋ္ဌံတင်ထားတာလောကမှာသာမှတ်မှတ်မယားမှတ်မှတ်ပေါင်းပါမယ်ဆိုပြီးတော့လက်ထပ်စာချုပ်မှာလက်မှတ်ထိုးပြီးတော့ပေါင်းတင်တယ်လို့ပဲပေါ့အဲ့ဒီဧကတိရဲ့သင်္ပိုင်ရဲ့နှစ်ထပ်သင်္ကန်းကြီးရဲ့ဒီ၃တဲ့ကိုတော့သင်္ပိုင်မှတ်မှတ်ဧကတိမှတ်မှတ်နှစ်ထပ်သင်္ကန်းကြီးမှတ်မှတ်နဲ့မကွေမကွာအသုံးပြုပါမယ်လို့လက်မှတ်ထိုးထားလိုက်တဲ့သဘောပါပဲအဲ့ဒါဝိနည်းတိစီဝရိနီးနဲ့အသုံးပြုတာပါတချို့ကတော့လေဒုတင်တိစီဝရိဒုတင်ဆောင်မယ်ဆိုပြီးတော့သင်္ကန်း၃တဲ့ကလွှဲရင်အဝိမှန်သမျှဘာမှမထားပဲနဲ့တိုင်းနာကျင့်သုံးကြတာအဲ့ဒါကတော့ဒုတင်တိစီဝရိလို့ခေါ်ပါတယ်အဲ့တော့ဝိနည်းတိစီဝရိဒိဋ္ဌံတင်ထားတဲ့သင်္ကန်းကိုကိုယ်နှစ်တောင်းတော်အတွင်းမှာမရှိပဲနဲ့အာယုန်တက်သွားရင်အာဘတ်တက်နေဒါပေမဲ့အခုကထိန်သင်္ကန်းနဲ့ကထိန်ခင်းလိုက်ပြီးဆိုရင်တော့ကထိန်အာနိသင်ရတဲ့တန်ဃာတော်များဟာနှစ်တောင်းတော်မှာကလို့နှစ်မိုင်ပဲဝေဝေမိုင်၃၀ပဲဝေဝေမိုင်ပေါင်းကတိပဲဝေဝေထားလို့ရပါပြီအာယုန်တက်တဲ့ချိန်မှာကိုယ်နားမှာမရှိလဲပဲဘာအာဘမှမတင်တော့ပါဘူးဘာအပြစ်မှမဖြစ်တော့ပါဘူးတပေါင်းလာပြီးထိပေါ့တတိယမြောက်သိခာပုဂ္ဂိုလ်ပဲဖြစ်ပြီးတာကတော့ကဏဘောဇနသိခာပုဒ်တဲ့ကဏဘောဇနဆိုတာလူဝိကြံပုဂ္ဂိုလ်များကသာသနာသုံးတန်ဃာသုံးဝေါဟာရမဟုတ်ဘဲနဲ့လူသုံးဝေါဟာရနဲ့တန်ဃာတော်များကိုစံစားပင့်နေရှင်ပြာတပည့်တော်ရင်တန်ခါငါးပါးထမင်းစားကြွပါရှင်ပြာတပည့်တော်ရင်တန်ခါတော်ငါးပါးမွေငါစားကြွပါတပည့်တော်ရင်တန်ခါတော်ငါးပါးခောက်ဆွဲစားကြွပါအဲ့ဒီလိုမအပ်ဆက်တဲ့အသုံးနှုံးနဲ့ပင့်ဖိတ်တဲ့ဆွမ်းကိုတန်ခါတော်၄ပါးနဲ့၄ပါးအထက်စပေါင်းနဲ့ကြွရောက်ပြီးတော့မဖုံးပေးကောင်းပါဘူးမသုံးဆောင်ကောင်းပါဘူး မဆက်တဲ့အတုံးထုံးနဲ့ပင့်ဖိတ်လာတဲ့အဲ့ဒီလိုဆွမ်းမျိုးကိုဖုံးပေး၃ဆောင်လို့ရှိရင်အာဘတ်တ္တမာရေအပြစ်ဖြစ်ပါတယ်။တပါးနှစ်ပါး၃ပါးထိတော့ဖုံးပေးကောင်းပါတယ်။တပါးတဲ့ဟိုမဆက်တဲ့အတုံးထုံးနဲ့ပင့်ဖိတ်တဲ့ဆွမ်းနေကိုလေးပါးနဲ့လေးပါးအထက်မဖုံးပေးကောင်းဘူးဆိုတဲ့သိခါဘုဟာ ဒီကနေ့လူလိုင်းလိုက်တဲ့ကထိန်သင်္ကန်းနဲ့ကထိန်ခင်းလိုက်ပြီးဆိုရင်တော့ကထိန်အနိဒင်ရတဲ့တန်ဃာတော်များဟာမဆက်တဲ့အတုံးနှုံးနဲ့ဘယ်လိုပဲရှောက်ရှောက်ဘယ်လိုပဲဆွမ်းစားပင့်ပင့်တပေါင်းနဲ့ကြောက်ရောက်ပြီးတော့ဆွမ်းစားကောင်းသွားပါပြီ။တချို့ကလည်းတိတ်ပြီးတော့ကပ္ပိယဝေါဟာရကပ္ပိယဆိုတာတချို့ကလည်းကပ္ပိယကပ္ပိယနဲ့ပြောတာဘာမှလည်းမသိဘူးနော်။တကယ်ဆိုရင်ကပ္ပိယဆိုတ ကပိယဆိုတဲ့ပါဠိကိုဗမာလိုတိုက်ရိုက်ပြန်တော့အဆက်အောင်လုပ်ပြီးတဲ့ပုဂ္ဂိုလ်လို့ဒီလိုဆိုလိုပါတယ်နော်။အကြောင်းမှာထမင်းချက်တာဟင်းချက်တာဒါကိုဆိုလိုတာမဟုတ်ဘူးနော်။ထမင်းချက်တဲ့ကိစ္စလည်းပါတာပေါ့။ဘုန်းကြီးကကိုယ်တိုင်မှမချက်ကောင်းပဲ။ကိုယ်တိုင်ချက်လို့ရှိရင်မအဆက်ဘူး။ဒါတော့ဒါကြောင့်မလို့ဒကာတွေကချက်ပေးတယ်။ဒါကြောင့်ဒီဒကာကြီးကိုကပိယလို့ခေါ်တာနော်။တန်ဃာတော်ဒီနဝကမ္မမကင်ကောင်းဘူး။အဲ့ဒါကိုဒကာတွေကနေပြီးတော့ကပိယဖြစ်နေလက်ခံနေဆိုတော့ဒါအဆက်သွားတာပေါ့နော်။အဲ့လိုအပြင်တန်ဃာတော်များကိုယ်တိုင်မလုပ်ကောင်းတဲ့ကိစ္စတွေမဆက်တဲ့ကိစ္စတွေဒကာဒကမများကလုပ်ပေးတဲ့အတွက်ကြောင့်အဆောက်အအုံလုပ်ပေးတဲ့အချိန်မှာဘယ်သူမှဆိုကပိယလို့ခေါ်လို့ရပါတယ်နော်။ဘုန်းကြီးเจ้าမှနေမှကပိယမဟုတ်ပါဘူး။မျိုးရဲရွာတဲ့ကိုယ့်အိမ်ကိုနေနေလဲဘုန်းကြီးရဲ့ဝေယဝစ္စကိုအဆောက်အအုံတစ်ခုခုလုပ်ပေးလိုက်တဲ့ဆိုရင်အဲ့ဒီလုပ်ပေးတဲ့အခိုက်အတန့်မှာတော့သူ့ကိုကပိယလို့ခေါ်နိုင်ပါတယ်နော်။အဲ့တော့အဆက်တဲ့အသုံးနှုန်းလေးတွေနဲ့ဆန်းစားပင့်တတ်ဖို့လိုတယ်။မနေ့ကလည်းပြောလိုက်ပါသေးတယ်။ဦးဇင်းတို့တောင်စုံဘက်မှာတောရဆောက်တီတုံးကရွာတဲကလူငယ်လေးတယောက်ကသူတို့အိမ်မှာနောက်တနေ့ဘုန်းကြီးငါးပါးနေဆွမ်းစားပင့်ဖို့ကိစ္စရှိတယ်။အဲ့ဒါအဖေကတားဖြည့်သူကိုသွားဘုန်းကြီးတွေသွားဆွမ်းစားပင့်လာရေးဆိုပင့်ခိုင်းတော့သူကစပိန်တစည်းနဲ့အပြေးလွှားထွက်သွားတယ်။တခြားပေါင်းသင်းတွေနဲ့သွားစရာလာစရာကိစ္စတွေကလည်းရှိနေတော့အပြေးလွှားသွားပြီးတော့စပိန်ဘောကနေတောင်းမစင်းမှဝင်ချတော့တစ်ဖက်ထောက်ပြီးတော့လှမ်းအော်လိုက်တယ်။ရှင်ပြားတို့မနေ့ပြန်ဘုန်းကြီးငါးပါးတပည့်တော်အိမ်ဝါကျော်ပဲတဲ့နော်မနေ့ပြန်ဘုန်းကြီးငါးပါးတပည့်တော်အိမ်ဝါကျော်ပဲဆိုပြီးတော့အဲ့လိုអော်ပြီးတော့တခါတည်းစပိန်နေပြီးထွက်သွားနောက်တနေ့နေဆန်းစားခြင်းရောက်တော့17နာရီထုံးလို့လေတန်ဃာတော်တွေကကြောက်မလာသေးဘူး17နာရီခွဲလို့လည်းကြောက်မလာသေးဘူးဒါနဲ့သူ့ဖေကပြောတယ်မင်းပိချာမပင့်ငယ်ဘူးလားပင့်တာပဲသူတို့ဘာကြောင့်မလာလဲမသိဘူးပေါ့လေအဲ့ဒါနဲ့အဖေကိုယ်တိုင်လိုက်သွားရှင်ပြားတို့ဘာကြောင့်ဆွမ်းစားမကြောက်ကြတာလဲဟာငါတို့ဆွမ်းစားလဲဘယ်သူမှလာမပင့်ပါဘူးမနေ့ကတပည့်တော်သားตาအေးကိုပင့်လိုက်တယ်ဖေပင့်ခမ်းလိုက်တာပဲဖေလာမပင့်ဘူးလားตาအေးကလာတော့ပြောတော့ပြောသားပဲဒါပေမဲ့တပည့်တော်တို့အိမ်နဲ့ပြန်ဘုန်းကြီးငါဘာဝါကျော်ပဲဆိုတော့ဘာမှမသိတာနဲ့တို့လည်းမကြွဘူးကွယ်တဲ့နော်အဲ့ဒီလိုလျှောက်တဲ့ပုဂ္ဂိုလ်တွေကလည်းရှိတာပါပဲအခုကထေရအနိတ္တရပြီဆိုရင်တော့ဝါကျော်လို့ပဲလျှောက်လျှောက်နော်ဝိုက်ကြောလို့ပဲရှောက်ရှောက်ပေါ့လေနော်ရှောက်ခြင်းတယ်လို့ရှောက်ကထေရအနိတ္တရတဲ့တန်ဃာတော်များဟာမအဆက်သောသုံးလုံးနဲ့ပြင့်တဲ့ဆွမ်းကိုဖုံးပေးကောင်းပါလေနောက်တစ်ခုကတော့ယာဝတ္ထစီဝရဆိုတာတန်ဃာတော်များဟာမိမိတို့ကိုလူနန်းထားတဲ့သင်္ကန်းများကိုဆယ်ရက်အတွင်းမှာဒိဋ္ဌံတင်ဝိကပ္ပနာပြုပြီးတော့မှသိသိထားလို့ရပါတယ်ဒိဋ္ဌံဝိကပ္ပနာမပြုဘဲနဲ့ဝိနိကံတစ်ခုပြုမထားဘဲနဲ့တရားဓမ္မကလာလူတဲ့နိဗ္ဗာန်တပစီကိုဟောတုဆိုလက်ခံထားပြီးလို့တဲ့သွားထည့်ထားလိုက်အဲ့ဒီလို့ဆိုရင်ဆယ်ရက်ကြော်သွားပြီဆိုရင်အဲ့ဒီသင်္ကန်းမသုံးကောင်းတော့ဘူးစွန့်လိုက်ရတော့မယ်စွန့်လဲစွန့်ရမယ်တိခါဘုကလည်းဒေသနာကြားပြီးတော့အာဘတ်ဖြေရမယ်ဆယ်ရက်အတွင်းမှာအဋ္ဌံတင်ခြင်းဝိကပ္ပနာပြုခြင်းဆိုတဲ့ဝိနည်းကံတစ်ခုကိုပြုထားမှသာအဲ့ဒီသင်္ကန်းကိုသိသိထား권ရှိပါတယ်အခုကထေရအနိတ္တရတဲ့တန်ဃာတော်များကတော့ဆယ်ရက်မှာကလို့ဗရင်းပဲဖြစ်ဖြစ်ဒိဋ္ဌံဝိကပ္ပနာမပြုဘဲနဲ့ဒီ၅လအတွင်းမှာတော့လူငယ်ချမ်းသာခွင့်ရပါတယ်လူတဲ့သင်္ကန်းကိုလက်ခံပြီးတော့ဘာမှဒိဋ္ဌံဝိကပ္ပနာမပြုဘဲနဲ့သိသိထားခွင့်ရသွားပါပြီနောက်တစ်ခုကတော့ယောသတ္တထစီဝရုပ္ပါဒါဆိုတာတောင်းတိုက်တိုက်အတွင်းမှာတန်ခတ်တာဈေးမာလို့ဆိုပြီးတော့တန်ခါကိုရည်စူးပြီးတော့သင်္ကန်းนี่လှူဒန်းရပြီဆိုရင်အဲ့ဒီသင်္ကန်းကိုအဲ့ဒီကြောင်းတိုက်အတွင်းမှာရှိတဲ့တန်ဃာတော်အလုံးခွဲဝေပြီးတော့ယူရပါတယ်။ကြောင်းတိုက်ရဲ့ဆရာတော်ကကိုယ်စီလာပြီးတော့တန်ခတ်တာဒီမှာလို့လှူထားတာငါ့ကိုလှူတာငါပိုင်တယ်လို့ဒီလိုဆုံးဖြတ်လို့မရပါဘူး။ယူထားလို့မရပါဘူး။ဗရဏဆရာတော်တပါးတည်းကိုပဲတန်ခတ်တာဒီမှာလို့လာပြီးလှူပေမဲ့တန်ခတ်တာဒီမှာလို့ဆိုပြီးတော့တုံ့မြက်ပြီးတော့လှူဒန်းထားတဲ့အတွက်ကြောင့်အဲ့ဒီသင်္ကန်းကို အဲ့ဒီကြောင့်တိုက်အတွင်းမှာရှိတဲ့တန်ဃာတော်အားလုံးဆိုင်ပါတယ်။၅ပါးရှိရင်၅ပါးလုံးဆိုင်နေ၊၁၀ပါးရှိရင်၁၀ပါးလုံးဆိုင်နေ။အပါတရားရှိရင်အပါတရားလုံးဆိုင်ပါတယ်။ကြောင့်တိုက်အတွင်းမှာရှိတဲ့တန်ဃာတော်အားလုံးခွဲဝေယူရမှာဖြစ်တယ်။အပါးစီမလုံလောက်ရင်လည်းပဲမဲချပြီးတော့ယူရမှာဖြစ်တယ်။မဲချလို့လည်းပဲမယူတန်းကြီးမှုဆိုရင်လည်းပဲတန်ဃာရဲ့သဘောတူညီချက်နဲ့နွမ်းပါးတဲ့ ဆိုပြီးတော့တရားတော်မှာလှူဒန်းလာတဲ့သင်္ကန်းပေါ်မှာဝီနည်းစည်းကမ်းတိုင်းအဲ့ဒီလိုအသုံးပြုရပါတယ်အခုကထိန်အနိတေရသွားပြီဆိုရင်တော့တန်ခါတာဓိမာလို့ဆိုပြီးတော့သင်္ကန်းကိုတန်ခိကဖြစ်နေလားလှူပြီးဆိုရင်အဲ့ဒီသင်္ကန်းကိုကျောင်းတိုင်တွင်မှာရှိတဲ့တန်ခါတော်ဒီအာလုံးခွဲဝေလူယူစရာမလိုတော့ဘူးကထိန်အနိတေရတဲ့တန်ခါတော်တွေပဲခွဲဝေယူရတော့မယ်တန်ခါ 15ပါးရှိတဲ့အချိန်မှာကထိန်ခင်းထားတယ်တန်ခါ15ပါးကအနုဝရဏပြုလို့ကထိန်အနိတေရထားတယ်ဆိုရင်နောက်ရဲ့နောက်လာလောက်ကြမှာတခြားအကြောင်းတွေက5ပါးလောက်ကြွလာမယ်10ပါးလောက်5ပါးလောက်ကြွလာတယ်ပဲထားပါတော့5ပါးကြွလာတော့15ပါးဖြစ်သွားတယ်အဲ့ဒီအချိန်မှာပဲတရားဓမ္မတရားကသင်္ကန်း15စုံလာလှူတယ်တန်ခါတာဓိမာပါဘုရားဆိုပြီးတော့15စုံကိုတန်ခိကဖြစ်နေလာလှူတယ်ဆိုရင်15ပါးလုံးခွဲဝေယူစရာမလိုပါဘူးကထိန်အနိ ဘူးအဲ့ဒီလိုအဖြစ်တန်ကြီးကလက်လာဘအဖြစ်နဲ့ရလာတဲ့သင်္ကန်းကိုကထိန်အာနိသင်ရတဲ့တန်ဃာတော်တွေကြီးပဲခွဲဝေယူခွင့်ရသွားတယ်ဒါကလည်းပဲကထိန်လျာသင်္ကန်းတရားနာပိသမန်လှူဒါန်းလိုက်တဲ့ကထိန်သင်္ကန်းကနေပေးလိုက်တဲ့ထူးခြားမှုတစ်ခုပါပဲပြန်ပြီးပေါင်းချုပ်လိုက်တော့အတူအနိသင်၅ပါးကဗါတယ်လေနံပါတ်၁ကအနာမန္တစာရဆိုတာတန်ခါမျိုးရဲရရဲသွားတဲ့အခါမှာရှောက်ထားပန်ကြားစရာမလိုဘဲနဲ့လွတ်လွတ်လပ်လပ်ကုသဘောနဲ့ကုသွားနိုင်ခြင်းနံပါတ်၂ကအတ္တမာဒါနစာရဝိနိတိစီဝရိဒိဋ္ဌံတင်ထားတဲ့သင်္ကန်းများကိုသွားလျာယူဆောင်သွားစရာမလိုတော့ခြင်းခါတိုင်းတော့တတောင်း2000တော်အတွင်းမှာအာယုန်တက်တဲ့အချိန်မှာရှိရမယ်ဆိုတော့ခရီးသွားစရာရှိလေဒီသင်္ကန်းကြီးမလိုအပ်ဖက်နဲ့လဲယူသွားရနှစ်ထပ်သင်္ကန်းကြီးမဟုတ်မောတင်သွားရစသည်အားဖြင့်သွားလျာဒီသင်္ကန်းကြီးဒိဋ္ဌံတင်ထားတဲ့သင်္ကန်းသုံးတဲ့ကိုယူယူသွားနေရတော့အလုရှုပ်တယ်ဝန်တော့ဝန်ပိုးကြီးဖြစ်တယ်ပင်ပန်းနေအခုတော့မပင်ပန်းတော့ဘူးတတိယမြောက်အာနိသင်္ကန်းတော့မဆက်တဲ့အသုံးနှုံးများနဲ့တရားတော်များကဆွမ်းစားပင့်တာကိုလည်း၄ပါး၄ပါးအထက်တန်ခါများကြွရောက်ပြီးတော့ဖုံးမင်းသုံးဆောင်ကောင်းသွားပြီ၄ခုမြောက်ကတော့တရားတော်များလှူဒါန်းတဲ့သင်္ကန်းတွေကိုဒိဋ္ဌံဝိကပ္ပနာမပြုဘဲနဲ့လွလွလပ်လပ်သိသိထားခွင့်ရှိသွားပြီ၅ခုမြောက်ကတော့တန်ကြီးကဖြစ်နေရလာတဲ့သင်္ကန်းလက်လာပါများကိုကထိန်အာနိသင်ရတဲ့တန်ဃာတော်တွေကြီးပဲကွက်ပြီးတော့ခွဲပွေသုံးဆွဲခွင့်ရရှိသွားပါတယ်အဲ့ဒီ၅ခုကိုမလိုက်နိုင်အာဘတ်သက်မဲ့အပြစ်တွေတိခါဘုတ်တွေကိုကထိန်သင်္ကန်းကပယ်ဖြတ်ပေးလိုက်ပါတယ်ဒါကြောင့်ကထိန်ဒါနဟာအထူးခြားဆုံးဒါနဆိုတာဒီအချက်တစ်ခုတည်းနဲ့ကိုပဲအထူးခြားဆုံးဒါနဖြစ်နေပါပြီ။ဒါကလူဝေဝိတုအနေနဲ့လူဝေဝိတုရှိတော့ကနေသုံးသက်ခြင်းဖြစ်ပါတယ်။နောက်တစ်ခုလူဒါနတစ်ခုဖြစ်မြောက်ဖို့အတွက်အလူခံပုဂ္ဂိုလ်ဆိုတာကလည်းထင်ရှားရှိရမယ်။လူဝေဝိတုဘယ်လောက်ပဲရှိရှိအလူခံပုဂ္ဂိုလ်မရှိဘူးဆိုရင်လည်းဒါနတစ်ခုအောင်မြင်မြင်မဖြစ်မြောက်နိုင်ပါဘူး။အဲ့တော့အလူခံပုဂ္ဂိုလ်အနေနဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်လည်းပဲဒီကထိန်သင်္ကန်းကိုခံယူမဲ့အလူခံပုဂ္ဂိုလ်ဟာတန်ခါဖြစ်ပါတယ်မိမိကြီးညိုတဲ့ဘုန်းကြီးတစ်ပါးပါဆရာတော်တစ်ပါးပါကိုဒီဆရာတော်ကြီးငါကြီးညိုလို့ကထိန်သင်္ကန်းလှူလိုက်အောင်မယ်ဆိုပြီးတော့ဆရာတော်ကိုတပည့်တော်ကထိန်သင်္ကန်းလှူပါတယ်ဗျာဘုန်းကြီးကိုကထိန်သင်္ကန်းလှူပါတယ်ဗျာအရှင်ဖျားကိုကထိန်သင်္ကန်းလှူပါတယ်ဗျာဆိုပြီးတော့မိမိကြီးညိုတဲ့ယဟန်တော်တစ်ပါးပါကိုပုဂ္ဂလိကအနေနဲ့ကထိန်သင်္ကန်းလှူဒန်းခွင့်မရှိပါဘူးပုဂ္ဂိုလ်တစ်ပါးပါးကိုလှူဒန်းလိုက်တဲ့အဲ့ဒီသင်္ကန်းနဲ့လည်းပဲကထိန်ခင်းလို့မရပါဘူးခင်းလည်းပဲကထိန်မအောင်မြင်ပါဘူးတန်ခါကိုလှူဒန်းတဲ့သင်္ကန်းနဲ့သာလျှင်ကထိန်ခင်းခွင့်ရှိပါတယ်ဒါကြောင့်ကထိန်အလှူတစ်ခုလုပ်ပြီးဆိုရင်လှူခံပုဂ္ဂိုလ်ဟာကြီးညိုတဲ့ပုဂ္ဂိုလ်တစ်ပါးပါးများဖြစ်လေမလားနှစ်ပါးသုံးပါးပဲဖြစ်လေမလားတန်ခါပဲဖြစ်လေမလားလို့ယုံမှတိကျဖြစ်နေစရာမလိုတော့ဘူးကထိန်သင်္ကန်းမှန်ရင်တန်ခါကိုပဲလှူဒန်းရတာဖြစ်တဲ့အတွက်ကြောင့်အလှူခံပုဂ္ဂိုလ်ဟာအလှူခံအားလုံးထဲမှာအမျက်ဆုံးဖြစ်တဲ့တန်ခါဖြစ်သွားပါလေ ပုဂ္ဂိုလ်တစ်ပါးနှစ်ပါးကြီးညိုရာပုဂ္ဂိုလ်တစ်ပါးနှစ်ပါးကိုလှူဒန်းတာထက်အရိယသံဃာအပေါင်းကိုအားလုံးကိုရည်စူးပြီးတော့လှူဒန်းတဲ့ဒါနဟာအကျိုးပေးကြီးကျယ်တယ်ဆိုတာတရားနာပိသမားအားလုံးကြားဘူးနာဝရှိထားကြပြီးသားပါတချို့လဲကြာကြာနာနာဂါဂနာနာကိုသိထားကြပြီးသားပါပဲပုဂ္ဂလိကလှူဆိုတာကတော့ပုဂ္ဂိုလ်တစ်ပါးချင်းတစ်ပါးချင်းကိုလှူတာပေါ့ပုဂ္ဂလိကလှူကလည်း၁၄မျိုးတောင်ရှိပါတယ်ပြောဖို့တော့အချိန်တော့တိတ်မရဘူးပေါ့နော်ပုဂ္ဂလိကလူတန်ကြီးကလူတွေနဲ့ပတ်သက်လို့တော့ပြောစရာအကြောင်းအရာတွေကတော့အများကြီးရှိပါတယ်အဲ့တော့ဒီနေ့ဟောတဲ့တရားစာအုပ်ဖြစ်နေပြန်ရေးတော့မှာပဲပြည့်စုံဖတ်တော့ပေါ့ဒီနေ့တော့အချင်းချုပ်ပဲနော်အဲ့တော့ပုဂ္ဂလိကဆိုတာဖယားမြတ်စွာဘုရားဆိုတဲ့ပုဂ္ဂိုလ်တစ်ပါးပေါ့ဖယားတစုကိုပဲအာရုံပြုပြီးတော့လှူတာနောက်တစ်ခါပစ္စိကဗုဒ္ဓနောက်တစ်ခါအရိယပုဂ္ဂိုလ်၈ယောက်နော်ဆိုတော့၁၀ယောက်ဖြစ်သွားပြီပြီးတော့သာသနာပဆံရတဲ့ပုဂ္ဂိုလ်နောက်တစ်ခုကသာသနာတွင်သာသနာပမှာပဲသီလမရှိတဲ့ပုထုဇဉ်နောက်တစ်ခုကသာသနာပမှာပဲသီလမရှိတဲ့ပုထုဇဉ်နောက်တစ်ခုကတော့ဘာဖြစ်မလဲအလူကံတစ်ကြိမ်လေးဘာတောင်ပါတဲ့တော့ဆံပိုလီကြားဘူးလားတခိုင်းဥကြဟိုအလူကံတစ်ကြိမ်လေးဘာတောင်မှပါတဲ့တအလူကံတကြိမ်လေးခွေးတောင်မှပါတယ်လို့ဒီလိုဆိုထားတယ်နော်စကပုံကလေအဲ့တော့ခွေးတွေခွေးလေခွေးလွင့်ပဲဖြစ်ဖြစ်ခွေးဝဲစားပဲဖြစ်ဖြစ်အဲ့ဒါအလူကံပုဂ္ဂိုလ်ပဲနော်ပုဂ္ဂလိကဌာနပေါ့ခွေးတကောင်ကိုဝါအောင်ကျွေးလိုက်လို့ရှိရင်ဒါပရိသန်တကောင်ကိုအဝကျွေးလိုက်လို့ရှိရင်ဘယ်နှဘဝအကျိုးပေးတဲ့တော့ပရိသန်တကောင်ကိုတဏှာလောက်ဝါဝလင်းလင်းလေးကျွေးလိုက်မယ်ဆိုရင်ဘဝတရားအကျိုးပေးပါတယ်သာသနာ့ဘာမှာတိလမရှိတဲ့ဒုတိယပုထုဇဉ်တရားကိုသမေတနာအဝကျွေးလိုက်လို့ရှိရင်လည်းပဲဘဝတထောင်ကျူးပေးပါတယ်သာသနာ့ဘာတိလရှိတဲ့ပုထုဇဉ်တရားကိုသမေတနာလောက်အဝကျွေးလိုက်မယ်ဆိုရင်လည်းပဲဘဝတသိန်းကျူးပေးပါတယ်သာသနာ့ဘာဇံရတဲ့ဇံရပုဂ္ဂိုလ်တရားကိုသမေတနာအဝကျွေးပြီးတော့လှူဒန်းလိုက်လို့ရှိရင်ဘဝပေါင်းကတိတသိန်းကျူးပေးပါတယ်